မေရိကန်နိုင်ငံအရေးဝန်ကြီးဌာနကတောက်ကြအနေထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြောက်ကိုရီးယား၊အီရန်၊ရုရှား၊မြန်မာနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်ဖော်ပြထားပြီးဥဇဘက်ကစ္စတန်နိုင်ငံကတော့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ချီးကျူးထားပါတယ်။1998နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ပွဲနိုင်ငံတွေအဖြစ်သတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အရေးယူမှုကိုခံရွယ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးပုံပီယိုကဆိုပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသမှာဘာသာရေးလွတ်လပ်ခွင့်အပေါ်နှိပ်ကွပ်နေတဲ့ကိစ္စကိုအစိုးရခန်းစာမှာအထူးကန္တာတရက်အဖြစ်ဖော်ပြထားပါတယ်။အလားတူမြောက်ကိုရီးယားနိုင်ငံမှာလည်းပြည်သူတွေရဲ့လွတ်လပ်စွာတွေးခေါ်ယူဆခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်တို့ကိုညှင်းပယ်ထားတယ်လို့ဆိုပါတယ်။အရှေ့အလယ်ပိုင်းမှာဆိုရင်အီတန်နိုင်ငံဟာဘာသာရေးနဲ့ပတ်သက်တဲ့လွတ်လပ်ခွင့်တွေကိုချိုးဖောက်မှုတွေကိုဖော်ပြပါတယ်1999အစလို့အီရန်နိုင်ငံကိုအထူးဆွေးနွေးပွဲနိုင်ငံဖြစ်သတ်မှတ်ခဲ့တာပါ